ဒေါ်ဆန်းစီကြီးကိုချီးမြှင့်လာတဲ့ Freedom of the City of London လွတ်မြောက်ရေးဂုဏ်သုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်ထက်စီးနှင်းလုပ်ရက်တွေကိုရှုံချပြောဆိုဖို့ပြက်ကွက်ခဲ့တာအတွက်ဒီဂုဏ်သုဆောင်ဆုရုပ်သိမ်းဖို့လန်ဒန်မြို့တော်ကော်ပိုရေးရှင်းကဆုံးဖြတ်ခဲ့ပေမဲ့ယာယီဆိုင်းငံ့ထားရကနေအခုတော့အပြီးတိုင်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။အကြောင်းစုံကိုဆက်ပြီးတင်ပြခြင်းပါတယ်။ဒေါ်ဆန်းစီကြီးကိုချီးမြှင့်လာတဲ့ Freedom of the City of London ဂုဏ်သုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်းလန်ဒန်မြို့တော်ကော်ပိုရေးရှင်းကမတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကြေညာချက်ထဲမှာအဖွဲ့ဥက္ကဋ္ဌစာဒေးဗစ်ဝူတန်ကအခုလိုပြောဆိုထားပါတယ်။
ဒီနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်တဲ့စီနင်းလောက်ရတဲ့ကိုကျွန်တော်တို့အဖွဲ့ကပြစ်တင်ရှုတ်ချကြောင်ပြသလိုက်တာဖြစ်ပါတယ်။အဲ့ဒါတွေကိုမကြာသေးခင်ကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတက်ရောက်တဲ့နယ်သာလန်နိုင်ငံတဟေးမြို့တရားရုံးမှာလူမျိုးတွေတပ်ဖြတ်မှုနဲ့ပတ်သက်လို့အသေးစိတ်ကြားနာခဲ့ပြီးဖြစ်တယ်လို့အထောက်အထားတွေလည်းသိရှိခဲ့ရပြီးဖြစ်ပါတယ်။ဒီကြားနာမှုမှာဒေါ်အောင်ဆန်းစုကြည်ဟာမြန်မာအစိုးရနဲ့အတူပူးတွဲရပ်တည်ခဲ့ပြီးလန်ဒန်မြို့တော်ပူးပေါင်းဆောင်ရွက်ရေးအဖွဲ့လွတ်လပ်မှုဆိုင်ရာကော်မတီရဲ့အကြောင်းကြားစာတွေကိုပြန်ကြားဖို့ပြက်ကွက်ခဲ့တဲ့အတွက်ဒီစုကိုပြန်လည်ရုပ်သိမ်းရေးသဘောထားပုံမခိုင်မာသွားပါတယ်
။ဂုဏ်သုဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ဒါရိုက်တာ Mark Farmana ကအခုလိုသုံးသပ်ပါတယ
်။ In 2017 the City of London Corporation gave Aung San Suu Kyi this honorary freedom award at the time
the 2019 တုန်းကလန်ဒန်မြို့တော်ကော်ပိုရေးရှင်းဟာဒေါ်ဆန်းစုကြည်ကိုဂုဏ်သုဆောင်လွတ်မြောက်ရေးဆုချီးမြှင့်ခဲ့ပါတယ်။အဲ့ဒီတုန်းကနိုင်ငံကအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အကောင်းမြင်နေကြပါတယ်။ဒါပေမဲ့လန်ဒန်မြို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေ၊ဗန်လုပ်ငန်းကြီးတွေနဲ့ကုမ္ပဏီကြီးတွေတရှိရာ City of London ရဲ့ Corporation ကတော့မြန်မာနိုင်ငံကိုစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတရအဖြစ်ရှုမြင်ခဲ့ကြပြီးဒီစုချီးမြှင့်လိုက်ခြင်းအပြင်စီးပွားရေးဆက်ဆံမှုပုံမအစဉ်ပြေလာလိမ့်မယ်လို့လည်းယူဆခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်း2019အောက်တိုဘာလမှာရိုဟင်ဂျာပြည်ထနာပေါ်ပေါက်ခဲ့တာလူခွင့်ရေးချိုးဖောက်မှုတွေရှိလာတာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတာဒါတွေကိုတွေ့လာရတော့လန်ဒန်မြို့တော်ကော်ပိုရေးရှင်းဖွဲ့ဝင်တချို့ကဒီစုကဒေါ်ဆန်းစစ်ကြီးကိုဆက်ပြီးပေးတင်သလားဆိုပြီးမေးခွန်းထုတ်လာကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါ်ဆုစီကိုစာနာချုပ်ရေးသားပြီးသူတို့ရဲ့စိုးရိမ်ကြောင်ကြာမှုတွေနဲ့ဒီကိစ္စကိုအကြောင်းပြန်ကြားပေးဖို့မေးမြန်းခဲ့ပေမဲ့ဒေါ်ဆန်းစစ်ကြီးကတော့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်အခုကမှသူတို့ကဒီစုကိုပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။
Freedom of the City of London ဂုဏ်သုဆောင်ဆုကိုဒေါ်ဆန်းစုကြည်စီကပြန်ရုပ်သိမ်းဖို့2019ဇန်နဝါရီလထဲမှာကောင်စီအဖွဲ့ဝင်တွေမဲခွဲဆုံးဖြတ်ခဲ့ပေမဲ့မရုပ်သိမ်းသေးပဲဆိုင်းငံ့ထားခဲ့တာပါ။အဲ့လိုရုပ်သိမ်းဖို့အပြီးသတ်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ဆည်းချက်ပေးနိုင်ကြောင်းဒေါ်ဆန်းစုကြည်စီကိုစာရေးသားအကြောင်းကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့အနည်းနဲ့ရရှိပြောင်းလဲနိုင်အောင်ကြိုးစားဆောင်ရွက်သူဖြစ်တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ကဂုဏ်သုဆောင်ဆုကိုပေးအပ်ခဲ့ပါတယ်။တချိန်ကကဘာကတော့အထူးယူလေးစားခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုတော့လူအခွင့်အရေးကိစ္စတွေမှာလေးစားမှုမရှိတော့ဘူးလို့မြင်လာမိကြောင်းမတ်ဖာမနာကထောက်ပြပါတယ
်။ I think most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights.
ရင်းနှီးငါဒေါ်ဆန်းစုကြည်ဟာနိုင်ငံတကာအသိုက်အဝန်းကိုအကူအညီတောက်ခံခဲ့သလိုနိုင်ငံတကာကလူအများစုကလည်းအကူအညီပံ့ပိုးပေးခဲ့ပါတယ်။အခုတော့ဒေါ်ဆန်းစုကြည်ဟာလူခွင့်ရေးပေါ်လေးစားလိုက်နေတယ်လို့မယုံကြည်ကြတော့သလိုစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာကိုတော့သူမကအကာအကွယ်ပေးနေတယ်ဆိုပြီးပြစ်တင်ခံနေရပါတယ်။ဒေါ်ဆန်းစုကြည်ဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိတာမှန်ပေမဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်ပေးနိုင်တာမျိုးလွတ်လပ်စွာပြောဆိုခွင့်တွေမှာဖိနှိပ်ထားတဲ့ဥပဒေတွေကိုဖြေလျှော့ပေးနိုင်တာတွေရှိပေမဲ့သူ့အနေနဲ့ဒါတွေလှုပ်ဆောင်တာမရှိသေးပါဘူး
။ဒီဂုဏ်သုဆောင်ဆုကိုဒေါ်အောင်ဆန်းစုကြည်စီကပြန်လည်ရုပ်သိမ်းဖို့ကောင်စီဝင်တဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်ပွားဗြိတိန်နိုင်ငံသားမွန်ဆာအလီကအဆိုပြုခဲ့ပြီး Common Council တရားရုံးမှအခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းတဲ့ဆိုတဲ့ဆုံးဖြတ်ချက်ကို2019ရဲ့ရုံးတော်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ Honorary Freedom ဂုဏ်သုဆောင်ဆုကိုဗြိတိန်ဝန်ကြီးချုပ်ဟောင်းဝက်စတန်ချာချီဂယူနာရှင်သူနာပြုဆရာမ Nightingale အပြင်တောင်အာဖရိကနိုင်ငံကနယ်ဆန်မန်ဒဲလာနဲ့ဖုန်းတော်ကြီးဒက်စမွန်တူတူသိပ္ပံပါမောက်ကစတီဗန်ဟော့စကင်းတို့ကိုပေးအပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။